မက်သဖရမင်းမူရစ်စိတ်ကြွဆေးကုန်ကူမှုငွေမဲကိုငွေပြူလုံးမှုနဲ့ပတ်သက်ပြီးတော့မြန်မာအမျိုးသမီးတူကိုထိုင်းနိုင်ငံပြည်မှုဆိုင်ရာတရားရုံးကသေတံချမှတ်လိုက်ကြောင်းဇန်နဝါရီလ25ရက်နေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။အသက်43နှစ်အရွယ်ဒေါ်မြင့်သိန်းအေးကိုမက်သဖရမင်းမူရစ်စိတ်ကြွဆေးပိုင်ဆိုင်မှုရောင်းဝယ်မှုနဲ့ငွေမဲကိုငွေပြူလုံးမှုတွေအပါအဝင်တခြားဆွေချက်တော်မြတ်မှာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက်သူ့ကိုတည်တံ့အပြစ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒေါ်မြင့်သိန်းအေးဟာ2019ခုနိုဝင်ဘာလတုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပြီးမူရစ်ဆေးဝါးနှိမ်နင်းရေးအဖွဲ့အရာရှိတွေကဘန်ကောက်မြို့မှာသူ့ရဲ့ကားကိုကြားဖြတ်တားဆီးပြီးတော့ဖမ်းဆီးခဲ့တာပါ။ဒေါ်မြင့်သိန်းအေးခေါင်းဆောင်နဲ့မူရစ်ဆေးဝါးဂိုင်းတွေကိုစုံစမ်းစစ်ဆေးသူတွေကနှစ်တင်နဲ့ချီပြီးတော့နောက်ရောက်ခံလိုက်နေကြတာပါ။ဒေါ်မြင့်သိန်းအေးကတော့ထိုင်းနိုင်ငံကိုဆေးဝါးကုသမှုခံယူဖို့သူခီးထွက်လာတာဖြစ်ပြီးတော့ထိုင်းနိုင်ငံမှာအကြမ်းနိုင်ငံသားငွေလဲတဲ့လုပ်ငန်းကိုလုပ်ကင်နေသူဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ထိုင်းရဲ့တပ်ဖွဲ့ကတော့ဒေါ်မြင့်သိန်းအေးဟာမက်သဖရမင်းမူရစ်စိတ်ကြွဆေးကုန်ကူမှုကရတဲ့ငွေတွေကိုစီမံခံကွဲနေသူဖြစ်ပြီးမူရစ်ဆေးဝါးဂိုင်းတစ်ခုမှအဓိကအရေးပါသူတူဖြစ်တယ်လို့ယုံကြည်ထားပါတယ်။မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေကမူရစ်ဆေးဝါးဝယ်ယူမဲ့သူတွေအဖြစ်ဟန်ဆောင်ပြီးတော့ချင်းရိုင်းခရိုင်မဲဆိုင်မြို့ကမူရစ်ဆေးဝါးဂိုင်းတစ်ခုကို2016ခုနှစ်မှာဝင်ရောက်စီးနင်းခဲ့ပါတယ်။အဲ့ဒီစီးနင်းမှုပြီးကြတဲ့ကတော့မြင့်သိန်းအေးကိုထိုင်းအာဏာပိုင်တွေကအလိုရှိနေတာပါ။မူရစ်ဆေးဝါးဝယ်မဲ့သူတွေအဖြစ်ဟန်ဆောင်ထားတဲ့ထိုင်းမူရစ်နှိမ်နင်းရေးတပ်ဖွဲ့တွေဟာထိုင်းဘက်ငွေ 73.5 သန်းဘူးဝယ်ယူဖို့သဘောတူခဲ့ပြီးတော့မဲဆိုင်မြို့ကမြို့သမီးတူရဲ့နာမည်နဲ့ဖွင့်ထားတဲ့ဘန်စင်းတဲကိုငွေလဲထည့်ဖို့မူရစ်ဆေးဝါးဂိုင်းကပြောပါတယ်မင်းစီဝကုန်ကူလို့ရတဲ့ငွေတွေကိုချွေရတဲ့နာဆိုင်တွေနဲ့ဟိုတယ်လုပ်ငန်းတခုထိုင်းနိုင်ငံမှာနိုင်ငံခြားဖွင့်လှစ်ထားပြီးငွေမဲကိုငွေပြူပြအောင်လုပ်နေကြတာလို့ထိုင်းမူရစ်နေနေအဖွဲ့ကဆိုပါတယ်